စကိုင်းတိုင်းကနီမြို့မှာမေလ9ရက်နဲ့6ရက်နေ့တွေတုန်းကလေပြင်းတိုက်မိုးသီးကြွေပြီးတစ်ပင်ပြိုလဲတာတွေကြောင့်အင်ဂျီပေါင်း263လုံးပျက်စီးခဲ့ပြီးသာသနိကအဆောက်အုံ4လုံးစာတင်ကျောင်း9ကျောင်းနဲ့ဌာနဆိုင်ရာအဆောက်အုံ9ခုလောက်ပျက်စီးသွားတယ်လို့လူတဦးလည်းသိဆုံးခဲ့ရပါတယ်ဒီကြောင့်လည်းပတ်သက်လို့ VOA သတင်းတော့မအေးမှသတင်းပေးပို့ထားပါ
နေ့စဉ်တိုင်းသဘာဝဘေးဒဏ်ကိုကြုံခဲ့ရတဲ့စကိုင်းတိုင်းကနီမြို့မှာတော့နေလ9ရက်နေ့နဲ့6ရက်နေ့တွေမှာလေပြင်းတိုက်တာမိုးသီးကြွေကြတာတွေတစ်ပင်ပြိုလဲတာတွေကိုကြုံခဲ့ကြရတာပါနေလ6ရက်နေ့မှာတော့လေပြင်းတွေတိုက်တာပြင်းထန်ပြီးအဆောက်အဦတွေပျက်စီးမှုတွေဖြစ်ရကြောင်းဒုတိယဦးသေဆုံးမှုဖြစ်ခဲ့ကြောင်းကိုတော့စကိုင်းတိုင်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဦးစီးဌာနရဲ့ညွှန်ကြားရေးမှူးဦးစဝီလီဖရန်ကပြောပါတယ
်ဒီနေ့ကလည်းတော့ရတာနေရာ63ပေါ့ဟုတ်ကဲ့နေရာ63မိုးလံနောက်တော့တိကျ64လုံးဆောက်တင်ကျောင်း9ကျောင်းဆန္ဒဆိုင်ဆောက်တော့9ခုအားလေးရတာပါဟဲ့ဟုတ်တယ်သူတို့ဒီပိုင်းဇန်နာလို့ဘာလို့ပေါ့လေနောက်ဖြစ်ပင်ဖြစ်တိုင်းကျိုးပြီးတော့ဖြီးသွားတာလို့ပေါ့အဲ့မျိုးတွေပါကြာဟုတ်ကဲ့ကျွန်တော်ကအဲ့ဒါဟိုတော့ပေါ့တင်ယူသူ့ဘယ်နဲ့ချက်လန်နေပါညာအဲ့ဒီဘယ်လိုဖြစ်တယ်ဆိုတာတော့အသေးသေးတော့စဉ်းကောက်ခိုင်းတာတော့ပါဗျာ
။တဏီမြို့ကိုလေလ6ရက်နေ့ကသခိုင်းတိုင်းဝန်ကြီးချုပ်လည်းလာရောက်ကြည့်ရှုခဲ့ပြီးလိုအပ်တဲ့ထောက်ပံ့မှုတွေပေးဖို့အတွက်စီစဉ်နေကြပါတယ်။ဒီထဲမှာလေလ9ရက်နေ့ကတည်ဆုံးသူတဦးကိုတော့ထောက်ပံ့ငွေ3သိန်းပေးခဲ့ပြီးအင်ဂျီပစ္စည်းမှုပေါ်မူတည်ပြီးထောက်ပံ့မှုများပေးသွားမှာဖြစ်တယ်လို့လည်းသခိုင်းတိုင်းကယ်ဆယ်ရေးနဲ့ကျန်တဲ့နေရာချထားရေးဦးစီးဌာနရဲ့ညွှန်ကြားရေးမှူးဦးစဝီလီဖရန်ကပြောပါတယ်။
ကျွန်တော်အခုကဝန်ကြီးချုပ်နဲ့အတူသွားပြီးပြန်ရောက်တာပါအခုလည်းဟုတ်ကဲ့အခုထောက်ပံ့မှုအတွက်လုပ်ထားတာတော့ဟိုတော့သူ့ဆက်ကြအောက်ကိုဟိုတော့ဟိုငွေ200,000လုံးပေါ့
ဟုတ်ကဲ့
နောက်ဆက်ကြရင်25ကျပ်ကိုသုံးတော့25နဲ့30ကဟိုက5,000 30အထက်ကို5,000ပေါ့ကျူတဲ့အင်ကတော့ကျွန်တော်တို့ဟိုတော့တပင်းပေါ့အဲ့လိုမျိုးထောက်ပံ့မှုတွေတော့လုပ်ထားတာပေါ့နော
်
ဟုတ်ကဲ့ဟုတ်ကဲ့ဒီတို့နာပါညာတော့မနေ့ကတော့မရှိဘူးအရှိတရေကတော့တယောက်ရှိတယ်အဲ့ဒါတော့အဲ့ဒါမို့3သိန်းပေါ့အဲ့လိုမျိုးဆိုရင်9ရက်နေ့ကဖြစ်တာပေါ့ဟုတ်ကဲ
့ဟုတ်ကဲ့
နေ့ကလည်းဖြစ်တယ်ဒီကောင်ကလေတိုက်တာပါဟုတ်သူကထမ်းမင်းတက်တဲ့ချိန်လေတိုက်ပြီးတော့လေတိုက်တော့သူထမ်းတက်တော့ထမ်းတက်သမားပေါ့
ဟုတ်ကဲ့
ထမ်းတက်ပြီးတဲ့အချိန်မှာလေတိုက်တော့အမှကျုပ်တာအဲ့လိုမျိုးဖြစ်တော့ပါ
ဟုတ်ကနီဒေတာဟာနှစ်စဉ်သဘာဝဘေးဒဏ်ကိုကြုံနေရတယ်လို့လည်းဆက်ပြောပြပါတယ်
ဟုတ်ကဲ့ဒီကိန်းတွေပို့တော့ပုံမှန်အချင်းတော့ဟိုအေဝေလာဥစားပေါ်လာအဆန်းဆိုရင်ကျွန်တော်ကကလေးတမူအဲ့ပဲကဖြစ်တော့မေလာဆိုရင်တော့ဒီစကဲနဲ့အောက်ပိုင်းအဓိကဖြစ်တော့ဘောနော်အဲ့လိုဆိုအခုကကျွန်တော်လည်းလည်းဖြစ်ပြီးတော့ကတိပဲလည်းဖြစ်ပြီးပြီတမူလည်းဖြစ်ပြီးပြီနောက်ဒီဘက်ဟိုကအခုဆိုရင်ဒီဘက်အောက်ဘက်ကမြို့ဆိုတော့များဖြစ်သွားပြီးစကိုင်းရဲ့မြောင်ရဲ့မြင်းမှုရဲ့စရဲကြံတာဘောနော်
โอเคโอเค
โอเคชาเนลမျိုးနယ်တွေကတော်တော်ဖြစ်သွားပြီဟုတ်ကဲ့
ဆုံးရှုံးပျက်စီးမှုတွေကိုဆက်လက်ကြောက်ရွံ့နေဆဲဖြစ်ပြီးသဘာဝဘေးဒဏ်ကိုကာကွယ်နိုင်ဖို့အတွက်လည်းပြင်ဆင်မှုတွေလုပ်နေကြရလို့လည်းဒေသခံတွေကဆိုပါတယ်မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့မိနာ9ရက်နေ့မနက်ပိုင်းအချိန်တိုင်းထွာချက်များအရသခိုင်းတိုင်းဒေသကြီးမန္တလေးတိုင်းဒေသကြီးပဲခူးတိုင်းဒေသကြီးတနင်္လာရီတိုင်းဒေသကြီးသခင်ပီနယ်ရှမ်းပီနယ်ချင်းပီနယ်နဲ့ကယားပီနယ်တို့မှာမိုးထစ်ကြုံရမယ်ဆိုပြီးပြောဆိုထားပါတယ်ရှင်